မင်္ဂလာပါရှင် AR ရဲ့တန်လင်းစီစဉ်ကနေကြိုဆိုပါရစေ။အခုနားဆင်ရမှာကတော့ပြည်သူစစ်တမ်းရင်းနှီးစကားစီစဉ်ဖြစ်ပါတယ်။ဒီမှာကတော့ခွန်ယူပါ။ဒီတစ်ပတ်မှာတော့ကိုထက်မြတ်နဲ့အတူစိတ်ဝင်စားဖွယ်ရဘလို့အကြောင်းအရာတွေဆွေးနွေးထားလဲဆိုတာနားဆင်ပေးပါအောင်ရှင်။မင်္ဂလာပါကိုထက်မြတ်ရေ
။မင်္ဂလာပါမခွန်ယူ။
တိုက်ပွဲသတင်းသုံးသက်ချက်တွေတောင်ဒါကိုထက်မြက်နဲ့မဆွေးနွေးဖြစ်တာကြာပြီเนาะအဲဒီတပတ်တော့ဒါဒီကရင်ပြည်နယ်ဘက်ကစကန်သိန်းတိုက်ပွဲတွေတဲကမှာပေါ့เนาะဒါမက်လ9ရက်မှာဒီ KNL PDF ပူပေါင်းအဖွဲ့တွေတိမ့်မိုက်ခဲ့တယ်ဒါမြောက်ရီတင်ငန်းကြီးနောင်အခြေဆိုင်ခမာယာ395တိုက်ရင်ကြောင်းနဲ့စလိုက်ချင်ပါတယ်ကိုထက်မြက်ကြီးဟာအဲ့ဒီဒီစကန်သိန်းတိုက်ပွဲမှာဒါလက်နက်ခဲရဲ့အမြောက်အများသိမ်းဆီးရမိတယ်ဆိုတာကိုလည်းဒါဓာတ်ပုံနေနဲ့တကွာ KNU ကထုတ်ပြန်ထားတာကျွန်တော်တို့တွေ့ရပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့မခွန်ကြီးဒီအမှတ်395ချင်းမြန်တရင်နဲ့ဒီနောက်တန်းဒီသူ့ရဲ့နောက်တန်းတရင်ဌာနချုပ်ကိုတောင်ပိုင်းကတော်လိုင်းရင်အဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်တဲ့သတင်းကပေါ့နော်ဒါကျွန်တော်တော်လန်ပြည်သူတွေအတွက်တော့အရန်ကိုခြေနဲ့အာရဖြစ်စေတဲ့သတင်းဖြစ်ပါလေ။အရှေ့ပိုင်းကာလတွေမှာပေါ့နော်ဒါရခိုင်တို့ရှမ်းမြောက်တို့ကချင်တို့ကတစ်ခုပြီးတစ်ခုသိမ်းပိုက်နေတဲ့အချိန်တောင်ပိုင်းအဖွဲ့တွေကငြိမ်နေလို့အားမလို့အားမရဖြစ်ကြရတယ်။အခုတော့ဒါ395ချင်းမြန်တရင်ဌာနချုပ်ကိုသိမ်းပိုက်ပြီးတော့ဒါအားလုံးမျှော်လင့်နေတဲ့အောင်ပွဲကိုစပြီးတော့ယူဆောင်လိုက်ပြီပေါ့နော်။အဲဒီတိုက်ပွဲတွင်းမှာဒါဗီဒီယိုတွေထွက်ပေါ်လာတဲ့အခါမှာလေအရန်ကိုခြေနဲ့အာရရှိလာတယ်ဗျ။ဟိုအရာရှိကြီးတာတွေမော်တော်ယာဉ်ဌာနတွေအပြင်မှာဒီတရင်မှာအရေးကြီးဆုံးဖြစ်တဲ့ဘိုးကင်းလိုနေရာတွေကိုတောင်မှချိန်မွနေအောင်လို့တိုက်ခိုက်နေတာကလည်းဒါအရန်အားရကြကောင်းသလိုဒီအရာရှိရိတ်သားတွေကိုတိုက်ခိုက်ရှင်းလင်းရင်းနေပေါ့နော်တော်လိုင်းရင်တပ်ဖွဲ့ဝင်တယောက်ကဒါအကြမ်းဖက်စစ်တပ်ကအရာရှိတယောက်ရဲ့ uniform အင်ကြီးကိုဝှက်တယ်ပေါ့နော်ပြီးရင် pickup ထုတ်ဆောင်တယ်ပြီးရင်လက်တစ်ဖက်ကဒါပဒီးကင်နောက်လက်တစ်ဖက်ကဒါဖုန်းနဲ့ပေါ့နော်သူတို့အဖတွေစီလင်းပြစ်ကူတောင်းနေတဲ့ဟာပေါ့နော်စစ်ကူလှမ်းတောင်းနေတဲ့ပုံစံလောင်ပြောင်ပြောဆိုနေတဲ့ပုံရိပ်ကလည်းဒါတော်လိုင်းရင်အတွက်တော့အရန်ကိုချစ်ဖို့ကောင်းနေရောပေါ့နော
်ဟုတ်ကဲ့ဟိုဟာဖြတ်ပြောလိုက်အောင်ပဲကိုထက်မြတ်ပြောတဲ့အဲ့ဒီရုပ်သံဖိုင်လေးကြီးလိုက်ရတယ်ဗာလဲအဘကြီးလောက်ပါအောင်ဗာကော်ပိုရာတွေတရင်ရှိဝင်သိမ်းနေပြီလေရင်နဲ့ပြစ်မယ်ဆိုလဲတဲ့အဘသားတွေရှိရမလုံးနဲ့တော့ကျွန်တော်ကသုံးပွင့်နေတယ်ဆိုပြီးတော့ဟိုပြောနေတဲ့ဟာတွေတော်တော်လေးဘယ်လိုခေါ်မလဲဒီတော်လိုင်းကြီးလူငယ်တွေဘက်ကဟိုလောက်တဲ့ဥစ္စာကဒါဟိုမင်းအောင်လိုင်းဦးဆောင်နေပေါ့နော်ဒီစစ်တပ်တော်လေးကိုအချိုက်ထိသွားမယ်ထင်တယ်အဲ့ဒီဟိုဗီဒီယိုဖိုင်လေးရလဲလေဘာမှမဟုတ်ပြီမဲ့လဲနော်
ဟုတ်တယ်ဟုတ်တယ်မကွန်ညွေအဲသူပြောနေတဲ့ဟာကတော့ဒါကျွန်တော်တို့အတွက်တကယ်ချစ်စရာကောင်းတယ်ပေါ့နော်ဒါမဲ့လေအဲသူ့မှာဒီပြောတိုက်ရင်ခိုက်ရင်နဲ့ဒါဟာတာလုံနိုင်တဲ့ဟာကွာပဲကျွန်တော်ကတကယ်ချီးကျူးရမယ်ပေါ့နော်အဲသူ့မှာဆိုဘောင်းမီတွေဆိုရင်ဒါကွာတွေပါလေပြဲလို့
ပေါ့နော်ဘယ်လောက်ထိ
ဘယ်လောက်ထိပင်ပန်းခဲ့လဲဆိုတဲ့ဟာမျိုးအဲအဲ့အရာမျိုးတွေကမြင်အောင်ကြည့်လို့ရတယ်ပေါ့နော်အဲဒါမဲ့လေအောင်မြင်မှုရတဲ့အခါမှာတော့ဒီလိုပျော်ရွှင်စရာကောင်းတဲ့အခိုက်အတန့်မျိုးတွေကိုသူတို့ရအောင်ဖန်တီးနိုင်တယ်ဆိုတာလည်းတကယ်လေးစားစရာကောင်းတယ်ပေါ့နော်ဒီခမရ395ဖြစ်စဉ်ကိုကြည့်မယ်ဆိုရင်လည်းဒီအကြမ်းဖက်စစ်တပ်ကစစ်သားတွေရဲ့ဒါစိတ်တပိုင်းဆိုင်ရာကလုံးဝကိုအောက်ကိုထိုးချနေပြီလို့ပြောရမှာဗျ။အဲတပ်ဖွဲ့တွေရဲ့ဒီပြောပြချက်အရဆိုရင်အဲ့တပ်ကိုဝင်တိုက်တဲ့အခါမှာပေါ့နော်ဒါအမှုသမားနဲ့ဒါစေသမားစစ်သားတွေကဒါခဏတစ်ဖြုတ်လောက်ခံပစ်တာကလွဲရင်ပေါ့နော်အကောင်တိုင်းရှိပါရဲ့ဆိုတဲ့သူတွေအကုန်လုံးကထွက်ပြေးကြတယ်ဆိုပြီးတော့သိရတယ်။အတကယ်ဆိုရင်ဒီတရင်ဌာနချုပ်တွေကပေါ့နော်ဒါအကြမ်းဖက်စစ်တပ်တတ်မှတ်ထားတဲ့စစ်စင်ရေးနယ်မြေတွေအတွင်းမှာရှိတာဖြစ်လို့ပေါ့နော်ဒါနေ့စဉ်နဲ့အမျှသူကခံစစ်တိဆောက်ခြင်းတွေပြီးရင်တပ်ပတ်လေလုံခြုံရေးတွေတပ်တင်နေရာယူမှုတွေနဲ့ဒါတိုက်ပွဲဝင်အသင့်ဖြစ်ဖို့ကိုအမြဲတမ်းလှုပ်ဆောင်ခိုင်းနေမှာအသေးချာပဲဗျဒါတော့မှပဲတော်လိုင်းရေးတပ်ဖွဲ့တွေကအောင်မြင်စွာသိမ်းပိုက်နိုင်လိုက်တယ်ဆိုတာသူတို့ရဲ့စိတ်ဓာတ်တွေကဒီတော်လိုင်းရေးတပ်ဖွဲ့တွေနဲ့အရန်ကိုကွာခြားသွားလို့ဖြစ်ပါတယ်အဲနောက်တစ်ချက်ကတော့ပေါ့နော်ဒါအုပ်ချုပ်ထောက်ပံ့မှုပေါ့နော်အဲဒါကြတော့ဒါကျွန်တော်ဒီရှေ့တန်းစခန်းတွေအတိုက်ခံရရင်တော့မှဒါစစ်ကူပစ်ကူဒါလုတ်ပေးရမယ်အကြမ်းဖက်စစ်တပ်ကပေါ့နော်နောက်တန်းတရင်ဌာနချုပ်တခုဝင်စည်းခံနေရချိန်မှာတော့မှဒါစစ်ကူပြစ်ကူကိုအဲဒါအချိန်မီရောက်လာအောင်သူတို့မစွမ်းဆောင်နိုင်ကြဘူးပေါ့နော်ပြီးတော့လေချောင်းပြစ်ကူပေးမဲ့ပြီးတော့လေတရင်လုံးဒါတော်လည်းတပ်ဖွဲ့တွေကအေးအေးဆေးဆေးတင်းယူပြီးသွားတဲ့အချိန်ကျမှသာဒါလေချောင်းနဲ့ပုံကျဲတာမျိုးကြီးလုတ်ခဲ့တယ်။ဒီနေရာမှာထူးခြားတာကဒါလောက်ငယ်သားတွေလုံခြုံတဲ့နေရာကိုရောက်မရောက်ပေါ့နော်။အဲ့လိုမျိုးမတေချာသေးတဲ့အချိန်မှာဘယ်တရင်ထဲမှာရှိတဲ့အရေးကြီးအဆောက်အဦတွေကိုလေရင်နဲ့ပုံကျဲချတယ်ပေါ့နော်။ဒါဟုတ်မဟုတ်ဆိုတာဒါအရာရှိရိတ်သားထိခိုက်ပျက်စီးနေတာတွေကိုကြည့်ရင်ဆိုရင်ဒါသိသာစေတယ်ပေါ့နော်။ဒါလည်းအချမ်းဘတ်စစ်တပ်ကအရှုံးကိုဆန်ရခါသူလက်အောက်ငယ်သားတွေရဲ့အသက်တွေဘွားတွေကိုတော့သူတို့ကချနှင်းပစ်လိုက်ဖို့ဝင်မလေးဘူးဆိုတာကိုသိသာစေတယ်ပေါ့နော်။အဲပြီးတော့ဒီကျမ်းဖတ်စစ်တပ်ရဲ့ဒါအတုံးချခံဖြစ်နေတဲ့သူတွေလည်းအချိန်အမှန်ကိုသိသင့်နေပြီဗျ။ဘာအတွက်ကြောင့်များဒီအသက်အသေးခံပြီးတော့ဘဝဆုံးသည့်အထိပေါ့နော်တာဝန်ထမ်းဆောင်ပေးနေမှာလဲပေါ့။ဒါအချိန်မီဒါလက်နက်ချအလင်းဝင်တာမျိုးကြိုတင်ချိတ်ဆက်ပြီးပူပေါင်းတာမျိုးလုပ်ကိုလှုပ်ဆောင်တင်လာပြီ။အဲပြီးရင်ချိတ်ဆက်တယ်ဆိုလို့ပြောစရာရှိရပေါ့နော်။အဲအဲ့ဒီကဒါရဲစခန်းကိုတော်လိုင်းတပ်ဖွဲ့တွေကတိုက်ခိုက်တော့မယ်ဆိုတဲ့အချိန်မှပေါ့နော်။ဒါရဲတွေကသူတို့လွတ်ရာကိုပြေးပြားစေပေါ့နော်။အဲ ไอ้หลุถั่วพี่เต้ช่องอยู่มาสะค้านโต่บาหลุပြောได้อาจารย์จองตีละยะเลยวะเนาะถ้าลงมาผิดเต็นเนี่ยอย่าวะเนาะละไว้โทโบจูไว้เนี่ยโหเวลาพี่ๆဆိုရင်ဒါမနိုင်မှန်းတီးတဲ့အခါဗောเนาะဒါအချိန်နေမလှတဲ့အခါတပတ်ပြစ်တင်ပြီးတော့ဒါအတီလင်းအရှုံးပေးလိုက်ရတာပဲဖြစ်တင်တယ်ဗောเนาะစะค้านကိုไต่ပါပြီဆိုတော့အချိန်မှဒါလက်နဲ့ချအញ្ញန့်ခန္ဓာမျိုးပဲဖြစ်ရမယ်ပြီးရင်ဒီတိုက်ပါပြီဆိုတဲ့ခါကြမှာပေါ့နော်လက်နက်ခရမ်းနေဒါနိုင်သလောက်တဲ့ပြီးရင်မိသားစုတွေကိုလက်ဆွဲပြီးတော့ဒါဘေးလို့ရအောင်ထွက်ပြေးခြင်းလို့လမ်းပွင့်ပေးပါဆိုတာမျိုးကတော့လုံးဝဒါမဖြစ်သင့်ဘူးပါလေနော်အတော်လည်းတပ်ဖွဲ့တွေကလုံးဝတနက်ပြစ်တိုင်းကစားနေတာမဟုတ်ဘူးဒါကြောင့်စစ်တုံးမှန်အဖြစ်မခံခြင်းရင်အသက်မဆုံးရှုံးခြင်းရင်တနက်မဖောက်ခင်ကနေကပေါ့နော်ကြိုတင်ချိတ်ဆက်ပြီးတော့ဘက်ကူးပြောင်းတဲ့နဲ့ဒီလိုမှမဟုတ်ရင်တော့အသက်မသေးဘူးဆိုရင်တော့မှနောက်ပြန်ကြိုးတုပ်ပြီးတော့အရှင်ဘက်ခံရမှာအသေးချပဲရဲကတော့ရဲကျင့်လို့ပြောရမလားမသိဘူးပေါ့နော်နောက်ဆုံးအချိန်ထိလက်စားသွားမယ်လို့တွေးထားရထင်ပါတယ်ဗျာ
ဟုတ်ကိုထက်မြက်ရေအာကိုထက်မြက်ပြောသလိုပဲတကယ်တော့ဒါကဟိုအလံဖြူထောင်ပြီးတော့လက်နှက်ချအញ្ញန်းခံရမှာဒါပေမဲ့ तू ကတော့သူ့ကိုလာပြီးတိုက်တဲ့သူတော့ तू ကညှိနှိုင်းနေသေးတဲ့သဘောပေါ့လေနော
်ဟုတ်ကဲ့ဟုတ်ပြော
တာလူလေကြတာပေါ့ရဲဆိုတော့ဟုတ်အဲ့တော့ဒီပေါ့နော်ဟိုနောက်တစ်ခုကကြတော့ဒီ9မိနစ်နဲ့ KNL ပူပေါင်းတက်တွေအဲဒါတိုက်ခိုက်သိမ်းပိုင်နိုင်ခဲ့တဲ့ဖလူးအာမဆုတ်တန်းခန်းစစ်စခန်းအကြောင်းပေါ့နော်ဒါနဲ့ပတ်သက်လို့လေဒါကိုထက်မြတ်မှာပြောပြစရာတွေအများကြီးရှိမယ်ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့မဖွားကြီးဖလူစခန်းကတော့ဒါမဆုတ်တန်းခံစေမဟုတ်တော့ဘူးပေါ့နော်ပြောရမယ်ဆိုရင်မခံတန်းဆုတ်စေလို့တောင်ပြောလို့ရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီဖလူစခန်းသိန်းတိုက်ပွဲကိုကြည့်ရင်ဒါရှေ့မှာဒီသူနဲ့အတူတဲ့အလားတူအချက်တွေအများကြီးတွေ့ရတယ်ပေါ့နော်အဲမြောက်ဦးရီနဲ့ရှစ်မိုင်လောက်ပဲဝေးတဲ့စခန်းတစ်ခုကိုစစ်ကူပစ်ကူမပေးနိုင်ကြဘူးဒါမဲ့စခန်းကဒီစစ်သားတွေလုပ်ပုံရပေါ့နော်အဲပြစ်ကူစစ်ကူလည်းပေးချိန်မရလိုက်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့စကန်းသိန်းတိုက်ပွဲသာပြောတယ်။လုံးဝကြာတဲ့အချိန်က9မိနစ်လောက်ပဲဆိုတော့ဒါအထက်ကကောင်တွေကဒီဖလူစကန်းအတိုက်ခံရမှန်းအောင်တိလိုက်ကြရလားမပြောတတ်ဘူးပေါ့နော်။အဲဒါကြောင့်လဲတော်လန်ပြည်သူတွေနဲ့တော်လန်တပ်ဖွဲ့တွေကပေါ့နော်။ဒါဖလူစကန်းတိုက်ရတာခေါက်ဆဲပြုတ်တာလောက်ပဲရှိတယ်ပေါ့နော်။လွယ်လိုက်တာဆိုပြီးတော့ဂုံယူနေကြတာလည်းဖြစ်တယ်။အဲတကယ်တမ်းပြောရမယ်ဆိုရင်ဖလူစကန်းဆိုတာဒီနည်းနည်းရစကန်းတစ်ခုတော့မဟုတ်ဘူးဗျ။ဟိုဒီစကန်းကြီးကဒါကရင်တော်လန်ရေးတပ်ဖွဲ့တွေကပေါ့နော်။နိုင်ငံသားပညာရှင်တွေနဲ့ဒါတိရသလောက်ဒါပြင်သစ်ပညာရှင်တွေအဲသူတို့တွေနဲ့ဒါတိဆောက်ထားတဲ့အခိုင်အမာခန်းစစ်စခန်းတစ်ခုဖြစ်ခဲ့ဘူးလေဗျတကယ်ကိုအခိုင်အမာကွန်ကရစ်ဘန်ကာတွေရအစရှိတဲ့စခန်းကြီးပေါ့နော်အဒီစခန်းကိုအကြမ်းဖက်စစ်တပ်ကဒါတမနှမပေါင်းပြီးရောပေါ့နော်တောက်တောက်လဲအသေးလဲအများစွာနဲ့ပေါ့နော်အသေးပြောက်တွေအများစွာနဲ့သူတို့တိုက်ခဲ့ရတယ်အဲပြီးတော့1989ဒီဇင်ဘာ29ရက်နေ့မှာဒီ KNU ကလက်လွတ်ခဲ့ရတယ်ဆိုပြီးတော့သိရတယ်ဗျအဝင်ပေါက်တစ်ပေါက်ပဲရှိပြီးတော့ဒါဘေးပညာနဲ့ဒါအနောက်ဘက်မှာတောင်ရင်မြစ်ကြီးပဲရှိလို့ဒါတိုက်ခိုက်ရယူနိုင်ဖို့အလွန်ကိုခက်ခဲတဲ့ခန်းစစ်စခန်းတစ်ခုဖြစ်တယ်ဒါကြောင့်လဲအကြမ်းဖက်စစ်တပ်ကဒီစခန်းကိုရဖို့လာနေချီပြီးတော့ဒါပြစ်ကူပြစ်အားတာလွန်စွာနဲ့တိုက်ခဲ့တာတော့မှအထိကိုက်အသေးပြောက်တွေအများကြီးရှိခဲ့ဦးတယ်ပေါ့နော်အဲဒီလိုအခိုင်အမာဘန်ဂါတွေနဲ့တိုက်ခိုက်သိမ်းပိုက်ဖို့အလွန်ကိုခက်ခဲတဲ့စခန်းမှာကမ္ဘာအဆင့်ဘလောက်ပါလို့ကြွေးကြော်နေတဲ့ဒီအကြမ်းဖက်စစ်သားတွေရဲ့ဖလူစခန်းကြီးကိုပေါ့နော်အဲသူတို့စခန်းထိုင်နေတဲ့အချိန်မှာတော်လည်းပူပေါင်းတပ်ဖွဲ့တွေက9မိနစ်လောက်နဲ့တိုက်လိုက်နိုင်တယ်ဆိုတော့ဒါမြောင်းလိုက်မျက်ခွက်ကသာလုံးဝမြင်ကြည့်လိုက်တော့ပေါ့နော်အဲဒါနဲ့ပတ်သက်လို့ဒါတပ်ထောက်ခံသူအတိုင်းဝိုင်းကပြောတာတွေကလည်းဒါဟာသအနေနဲ့ဒီပြန်ပြီးမျှဝေခြင်းသေးရပေါ့နော်အဲအဲ့ဒါကတော့ဒါဖလူစခန်းတိုက်ခံရတဲ့အချိန်မှာတဲ့ဒါစခန်းမှာရှိတဲ့စစ်သားတွေကပေါ့နော်အခြားတနေရာကိုစစ်ကူသွားနေတာပါပေါ့အဲ့လိုစစ်ကူသွားနေတဲ့အချိန်လူမရှိတဲ့အချိန်အဲ့အဲ့စကန်းကိုတော်လိုင်းတပ်ဖွဲ့တွေကဝင်ပြီးတော့တပ်ပုံဝင်ရိုက်တယ်ပေါ့နော်ပြီးရင်စကန်းသိမ်းနေဆိုပြီးကြေညာတာပါဆိုပြီးတော့ဒါသူတို့တွေဝါလာပြန်တယ်ပေါ့နော်အဲ့ဒါကလည်းသူတို့တွေမရှက်လို့ပြောတဲ့စကားပေါ့နော်ဘာလို့လဲဆိုတော့ဒီဖလူစကန်းကဒါမဆုတ်တန်းခန့်စစ်စကန်းတစ်ခုဖြစ်တယ်အဲမဆုတ်တန်းခန့်စစ်စကန်းတစ်ခုကဒါကကကြီးရဲ့အမိတ်မရဘဲနဲ့ဘလို့သောအကြောင်းအရာနဲ့မှဒီစကန်းကိုစွန့်ခွာလို့မရဘူးပေါ့နော်ဒီလိုစကန်းမျိုးကိုစွန့်ခွာလို့ကတော့လုံးဝအနည်းဆုံးကတေးတံပဲပေါ့နော်အဲတေးတံတော့ကြခံရနိုင်တဲ့စကန်းတစ်ခုကိုလူတယောက်မှမထားခဲ့ပဲနဲ့ပေါ့နော်အခြားတနေရာကိုစစ်ကူသွားတယ်ဆိုတာဒါဖြစ်နိုင်ပါမလားပေါ့နော်အဲတကယ်ကိုရည်စရာပြောတဲ့သူတွေဗျအဲသူတို့ပြောချင်တိုင်းပြောလို့ရအောင်သူတို့ပြောသမျှထိုင်ဖို့နေတဲ့ဒါကျွန်တော်တို့လိုစီဒီအန်စစ်သားတွေရှိနေသေးရဲ့ဆိုတာကိုလည်းသူတို့မေ့နေပုံရတယ်ဗျအဲအခုကြတော့သူတို့အနေနဲ့ဒီအကြောင်းပြောလိုက်တာရဲ့ဒီစကန်းကြသွားတာရဲ့ကတကယ်တော့တစ်ချက်ကနေနှစ်ချက်ဖြစ်သွားတယ်လို့ပြောရမှာပေါ့ဗျ
ဒါတကယ်တော့ကိုထက်မြတ်တို့လိုစီရီယန်စစ်တီတွေကိုဒါမထီမဲ့မြင်လုံလိုက်တာပဲနေရင်ခံနေလို့တော့မရဘူးအများများပေါ်ပြီးမှရပဲအဲ့တော့ဒီဖလူမဆုတ်တန်းခန်းစစ်စခန်းဒီအသိန်းခံရမှုအကြောင်းပြောရင်ပေါ့လေဒါကျမတို့တွေတခုကိုလည်းခြံထားခဲ့လို့တော့မရဘူးအဲ့ဒါပါလဲဆိုတော့ဒီလေရင်ပြစ်လက်နက်တွေထမ်းထားတဲ့ဓာတ်ပုံတွေအကြောင်းပေါ့လေဆိုတော့ဒီလက်နက်တွေနဲ့ပတ်သက်ပြီးတော့ကိုထက်မြတ်တည်ထားတာတွေပြန်လည်မျှဝေပေးပါအောင်နောက်ပြီးဒါကဒီစစ်ကောင်စီအတွက်ချင်းချောက်မှုရောဖြစ်နိုင်မလား
ဟုတ်ကဲ့မကွယ်ရှင်ဒီလက်နဲ့တွေအကြောင်းကတော့ဒါပုံတွေတက်လာတာနဲ့အမျှပါနော်အားလုံးလည်းသိထားကြပြီဖြစ်တယ်ပေါ့နော်အပုံမှန်ဆိုရင်ဒါမိမိမှာဗာလက်နဲ့ပိုင်ဆိုင်ထားတယ်ဆိုတာမျိုးဒါတစ်ဖက်ရန်သူမသိအောင်လျှို့ဝှက်ရမယ်ဆိုတာဒါကျွန်တော်တို့ထက်ဒေါ်လာရင်းတက်ဖွဲ့တွေကပို့ပြီးတော့တောင်သိကြတယ်ဒါတော့မှပဲဒီလက်နဲ့တွေပေါ်တင်ကြီးချပြလိုက်တာကဒေါ်လာရင်းတက်ဖွဲ့အနေနဲ့အချမ်းဘတ်စစ်တပ်ကိုဂရုကိုမဆိုင်တော့ဘူးစိန်ခေါ်တယ်လို့ပြောလိုက်တာနဲ့အတူတူပဲဗျအဲဒါတွေကိုအချမ်းဘတ်စစ်တပ်ကမြင်တဲ့အခါတော်တော်လေးအကြက်ရိုက်သွားမယ်လို့ပြောရမယ်ဗျဒီလက်နက်တွေကပေါ့နော်ဒါပုံပါအတိုင်းဆိုရင်တိုက်လီရင်လိုဟာမျိုးတွေကိုပြစ်ချဖို့ခက်ခဲကောင်းခက်ခဲနိုင်ပေမဲ့ဒါ1မိနစ်ကို1မိုင်ခွဲကနေ2မိုင်နှုန်းအထိသာပြန်တန်းနိုင်တဲ့ဒါအနိုင်ပြန်ရဲရင်တွေအတွက်ကတော့လုံးဝအိမ်မက်ဆိုးပဲဗျလက်ရှိမှာတိုက်ခိုက်ရေးအတွက်ဒါ MI35 လိုရဲရင်တွေတည်ယူပို့ဆောင်ရေးအတွက်ဆိုရင် MI17 လိုရဲရင်တွေကိုအဓိကသုံးစွဲနေရတဲ့စစ်တပ်အတွက်ကတော့အတော်လေးကိုခေါင်းခဲစရာဖြစ်တယ်ဗျဘုံကျဲလီရင်တွေဆိုတာဒါပြစ်မှတ်ကိုထိအောင်ပြစ်ခတ်နိုင်မှုမှာတိုက်ခိုက်ရဲရင်တွေလို့ပေါ့နော်ဒါလေးပေါ်မှာရက်ပြီးတော့မပစ်ခတ်နိုင်တဲ့အတွက်တော်လိုင်းတက်ဖွဲ့တွေကတိုက်ခိုက်ရဲရင်တွေကိုရင်ဆိုင်ရတာပို့ပြီးတော့ခက်ခဲလေးရှိတယ်ဗျ။အခုလိုလက်နက်မျိုးသာပိုင်ဆိုင်ထားလိုက်လို့ကတော့ဒါလေးပေါ်မှာရက်ပြီးပစ်မှတ်ကိုတည်တည်ကြည်ကြည်တဲပြီးပစ်ချင်တဲ့ရဲရင်ပိုင်းလို့တွေတော့လုံးဝနာကားဖို့ပဲရှိတော့လဲပေါ့နော်
။ဟုတ်ကဲ့ပါကိုထက်မြတ်ကြီး။ဒီကရင်ဘက်ပြီးတဲ့အခါဒီ KIA ရဲ့စကန်သိန်းတိုက်ပွဲတွေဘက်ကိုအလှည့်ပေးခြင်းပါတယ်။ဒီမတ်လ9ရက်နေ့ကစတင်လိုက်တဲ့ KIA ပူးပေါင်းတပ်တွေရဲ့ထိုးစစ်ဆင်မှုဒါတစ်ပတ်အတွင်းမှာပဲပေါ့နော်။စစ်ကောင်စီတပ်စခန်းဒီအကြီးအသေးစုစုပေါင်း20ကျော်ဒါသိမ်းဆည်းရရှိထားပြီလို့ဘုံမူကြီးနော်ဘူးကပြောထားပါတယ်။ဒါနဲ့ပတ်သက်လို့လေဒီစစ်လော်ဗီတွေပြောဆိုချက်တွေတွေ့လိုက်ရသေးတယ်။အေးအေးကရှုံးနေလို့ဒါ KIA ကထိုးစစ်ကြီးစဖော်လိုက်တယ်ဆိုတဲ့ဟာပေါ့လေ။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့လေကိုထက်မြတ်ပြောပြရစရာတွေအများကြီးရှိအောင်ပဲထင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ဟိုစစ်တက်လော်ဘီတွေကတော့ဗောနော်ဒါစစ်တက်လိုပဲလုံးဝမဟုတ်မဟတ်ပြောတဲ့နေရာမှာတကယ်နံပါတ်1ပဲမှတ်ကွက်ကြီးဟိုပါဗောအဲဒီနေ့ဒီချိန်အထိဒါအဓိကမြို့ပေါင်း10မြို့လောက်အထိတင်ပိုက်ထားတဲ့အပြင်တနိုင်ငံလုံးပတ်တိုက်နေတဲ့ဒီရခိုင်တပ်တော် AA ကိုစစ်ရှုံးနေတယ်လို့ပြောတော့ကျွန်တော်တို့လေတကယ်ဗောနော်မျက်ရည်ထွက်အောင်ကိုရည်လို့ရည်မိတယ်ဗောနော်ဒါရှမ်းမြောက်စစ်စီရင်မှာလဲဒါ AA ပါဝင်တိုက်ခိုက်နေတဲ့အပြင်ဘောနော်အခုဆိုလဲဒါ KIA နဲ့အတူဘောနော်မြောက်ပိုင်းမှာပေပေနေနေတိုက်ခိုက်နေတာရှိတယ်အဲသူတို့တိုက်သမျှနေရာတိုင်းမှာဒီနေ့ဒီချိန်ထိစစ်စင်ရေးအရှုံးမြတ်တွက်ချက်လို့ရှုံးပါတယ်ဆိုတဲ့တိုက်ပွဲတစ်ခုမှမတွေ့မိသေးဘူးဘောနော်အဲဒါအပြင် 0307 စစ်စင်ရေးကိုမြောက်ပိုင်းမှာဒါ KIA ဥဆောင်ပြီးတော့စတင်လိုက်တဲ့နေ့မှာဘောနော်အကြမ်းဖက်စစ်တပ်ရဲ့အဓိကစခန်းနေရာပေါင်း12နေရာကိုတပြိုင်တည်းတိုက်ခိုက်တယ်ဆိုပြီးသိရတယ်အဲတိုက်သမျှနေရာတိုင်းအကုန်လုံးနှိပါရတဲ့အပြင်ဒါစစ်စင်ရေးစတင်ပြီးနောက်ရက်ဒီမှာလည်းနောက်ထပ်ထတ်တိုးနေရတယ်အများကြီးရှိလာတယ်ဗောနော်အဲ့လိုစလိုက်တဲ့အချိန်မှာဒါဘုံမွေးနှုတ်ဘူးပြောတာလေးတစ်ခုသတိထားမိတယ်ဗောနော်ကင်းစကန်းငယ်လေးတွေကိုတိုက်ခိုက်တာဖြစ်ပါတယ်ဆိုပြီးပြောတာဗောနော်အဲ KIA အတွက်တော့တကယ်ကာကင်းစကန်းငယ်ဆိုပေမဲ့ဒါအကြမ်းဖက်စစ်တပ်တက်ကတော့တကယ်ကိုမျက်ဖြူဆိုက်ရတဲ့စကန်းနေကြီးပဲဗောနော်စကန်းအသေးတွေတစ်ခုပြီးတစ်ခုဖော်ဖော်တည်တည်အလှူပေးပြီးတဲ့အခါမှာအခုဆိုရင်ခလာယာ140တော်ဖုံးရန်လို့ပြီးရင်ခလာယာ239တာဆိုင်ဒီအစရှိရဲ့နောက်တန်းတရင်ဌာနချုပ်တွေကိုပါတိုက်ခိုက်သိမ်းပိုက်နေခံနေရတဲ့အထိဖြစ်လာနေပြီဗောနော်အဲဒီလိုနောက်တန်းတရင်ဌာနချုပ်တွေကိုဝင်ဆော်တာကလည်းဒါအကြမ်းဖက်စစ်တပ်ရဲ့အတွင်းကအခြေအနေကို KIA ကကောင်းကောင်းနားလည်ထားလို့ဖြစ်ပါတယ်ဗျ။အချို့တက်တွေကဒါဘာမှတော့မတက်ရသေးဘူးအလံပြူထောင်တဲ့အဆင့်တီဖြစ်သွားတယ်။အချို့တက်တွေဆိုရင်တင်းခံရတာမြန်လုံးလို့ပေါ့နော်။တရင်ဌာနချုပ်လို့တော့ပြောရမှာခက်တယ်ပေါ့နော်။ဒီတရင်ဌာနချုပ်တွေကိုတင်းပြီးရင်နောက်ထပ်တရင်တွေဆိုတာကတော်တော်လေးကိုမျက်ခုံးလုံနေကြမှာမြင်အောင်နဲ့တဖြည်းဖြည်းနဲ့ပေါ့နော်။ဒါအမှတ် 21 စစ်စင်ကိုကဲမှုဌာနချုပ်ကြီးရှိတဲ့ဗမော်မြို့ကိုဥတီလာနေပြီလို့လည်းပြောလို့ရတယ်ဗျ။တချို့တွေရဲ့ဒါအဆက်အသွယ်ရသလောက်ပေါ့နော်။ဒါလာတိုက်မှာကိုစောင့်ပြီးတော့အလံမြူထောင်မှုပြင်ဆင်နေတယ်ဆိုပြီးတော့ကိုဒါခံမှန်းလို့ရတာလည်းရှိတယ်အဲဒါဟာလည်းကောင်းမွန်တဲ့ရွေးချယ်မှုပဲပေါ့နော်အခုအချိန်မှာလောင်းငယ်သားတွေအတွက်ကိုယ့်အတက်ကိုရှာကြံမွေးကြရမှာဗျတကယ်ဖြစ်လာပြီဆိုရင်ဒီအဘဆိုတဲ့ကောင်တွေကဘဲစစ်တီရဲမေကိုမှကိုယ်တိုင်လာမခဲ့ဘူးပေါ့နော်အဲသူတို့နေတဲ့နေရာမရောက်လာဖို့ကိုပဲဒီစစ်တီရဲမေတွေကိုအသေးခံခိုင်းပြီးတော့တုံးချနေမှာဖြစ်ပါတယ်ဗျ
ဟုတ်ကဲ့ပါကိုထက်မြတ်ကြီးဒီလက်ရှိအခြေအနေတွေကိုခြုံငုံကြည့်မယ်ဆိုရင်ဒါရှမ်းမြောက်မှာတော့တိုက်ပွဲတွေအများကြီးရပ်တန့်နေပြီမဲ့ဒီကချင်းကရင်ရခိုင်ဒီစစ်မျက်နှာပြင်မှာတော့ဒါတိုက်ပွဲအတန်ညံနေပြီးတော့ဒီစစ်ကောင်စီတပ်ဟာလည်းဒါရှမ်းမြောက်တိုက်ပွဲတွေတုန်းကလိုပဲရှုံးမြဲရှုံးနေစေပဲပေါ့လေဒီတော်လန်ရေးပူပေါင်းတပ်တွေဘက်ကကြာရှုံးမှုတွေလည်းရှိတယ်ဆိုတာဒါကျမတို့သိရပါတယ်ဆိုတော့လက်ရှိအခြေအနေကိုကိုထက်မြတ်အနေနဲ့ဘယ်လိုများမြင်မိသလဲ
ဟုတ်ကဲ့ဟုတ်ကဲ့မခွန်ညိုဒီခြေနေရပါတော့ဒါတေးစေနိုင်တဲ့လက်နဲ့တင်နဲ့ကျွန်တော်တို့တွေကတိုက်ခိုက်နေကြတာဖြစ်လို့ဒါအထီးကိတ်ကတော့အနည်းငယ်များရှိကြပါလေ။ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ဒါဆက်အာနာရှင်ပြုတ်ကြရေးကိုအောင်မြင်နိုင်ဖို့ဆိုရင်ဒီနီးလန်းကိုရွေးချယ်ခဲ့ပြီးတဲ့နောက်မှာဘလို့ပဲဖြစ်ဖြစ်စီရေးဖီအားတော့ဒီထက်ပိုပြီးပေးနိုင်မှုလိုပါလေ။အကြမ်းဖက်စစ်တပ်အနေနဲ့လက်ရှိအခြေအနေဟာလုံးဝသူတို့အတွက်အဆိုးရွားဆုံးအခြေအနေတစ်ခုလို့ပြောရပါလိမ့်မယ်ဗျ။မင်းအောင်လိုင်ကဒါထိထိရောက်ဖီအားပေးနိုင်တဲ့စစ်မျက်နှာအများကြီးကိုသူတို့အနေနဲ့ရင်ဆိုင်နေရပြီ။ ကချင်ကရင်ကရင်နီရခိုင်ချင်းချမ်းစသဖြင့်ပေါ့နော်နေရာပေါင်းစုံမှာအတိုက်ခံနေရတယ်နဇက်ကုံသွေးလမ်းကြောင်းအားလုံးနီးပါးကတော်လိုင်းတက်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်မှာရောက်ရှိကုန်ကြရတယ်ကရင်ပြည်နယ်မြဝတီတစ်ခုလောက်သာအဓိကနေရာတစ်ခုအနေနဲ့ကြံခဲ့တယ်ပေါ့ကြံနေသေးတယ်ပေါ့နော်ဒါတော့ဒါသူ့အတွက်အခြေအနေမကောင်းနိုင်တော့ဘူးဒီနေရာကိုလည်းသူလုံးဝမဆုံးရှုံးရစေဖို့အတွက်ပေါ့နော်ဒါအယုတ်မှဆုံးနီလန်မျိုးစုံကိုသူအသုံးပြုလိမ့်မယ်အဲဒီအခုဆိုရင်ပေါ့နော်ဒါအောင်မြင်မှုရနေတဲ့နေရာဒေသတိုင်းကတော်လိုင်းတပ်ဖွဲ့တိုင်းကပို့ပို့ပြီးတော့စနစ်ကျလာတယ်စွမ်းရည်တွေပြည့်လာတယ်စိတ်တက်ခံယူချက်တွေကောင်းလာတယ်အဲစနစ်ပြူဝါတွေကပို့ပြီးတော့ကောင်းလာတယ်ပြည်သူလူထုထောက်ခံမှုတွေရရှိလာတယ်စခန်းတစ်ခုကိုတိုက်ရင်ဘာအကျိုးမြတ်တွေရမလဲပေါ့နော်အကျိုးမြတ်ဆိုတာကလည်းဒါတိုက်ခိုက်ရတဲ့စခန်းကရမယ်လက်နက်ခဲယမ်းကိုဆိုလိုတာမဟုတ်ဘူးပေါ့နော်အဲ့ဒါကိုပဲဆိုလိုတာမဟုတ်ဘဲနဲ့အဲ့စခန်းကအဲ့နေရာမှာမြေနေထားရမြေချီနေရစစ်တပ်အတွက်ဘလောက်ထိအရေးပါနေတဲ့စခန်းမျိုးလဲဆိုတာဆိုရင်ပါတယ်ပေါ့နော်အဲ့ချို့တိုက်ပွဲတွေကဒါတနေရာတည်းကိုတိုက်ရုံနဲ့နှစ်နေရာအကျိုးများစီတာတွေရှိတယ်ဥပမာဒါနောက်တန်းတည်ရင်ဌာနချုပ်တွေကိုတိုက်တာမျိုးပေါ့နော်လက်ရှိအချိန်ကြီးရဒီရှေ့လမ်းမထွက်ရတဲ့တက်ကဒါစစ်တပ်မှာမရှိတဲ့လောက်ရှားတယ်ပေါ့လေဟိုဒီအချိန်ဒါနောက်တန်းဌာနချုပ်ကိုဝင်ပြီးတော့တိုက်ခိုက်လိုက်နိုင်တာကဒါရှေ့လမ်းရောက်နေတဲ့သူတို့ရဲ့စစ်သားတွေကိုစိတ်တက်ပြက်ပြောင်းအောင်လှုပ်လိုက်နိုင်တာနဲ့လေအတူတူပဲဗျအခုကရှေ့လမ်းရောက်နေတဲ့နောက်တန်းမှာကြံခဲ့တဲ့ကိုမိသားစုကဒါခွေးပြွက်ဝက်ပြေးပြေးနေရတဲ့အချိန်မှာဘလို့မှခံစားနိုင်မှာမဟုတ်ဘူးပေါ့နော်အဲနောက်ဆုံးအဆိုးဆုံးကတော့ပြန်လာရင်တော့မှနေကြအိမ်ရှိတော့ဘူးမိသားစုတွေမရှိတော့ဘူးဆိုတဲ့အဖြစ်တွေကြုံနေရပြီဒါကြောင့်လေအချမ်းဘက်စစ်တပ်ကစစ်သားမိသားစုတွေကိုစဉ်းစားစေခြင်းနဲ့နိုင်ငံတော်ကာကွယ်မယ်ပြည်သူကိုကာကွယ်မယ်ပြောပြီးတော့ကိုမကာကွယ်နိုင်သလိုကိုမိသားစုကိုတော့အနေကြီးအောင်မထားနိုင်တဲ့အဖြစ်မျိုးမဖြစ်စေချင်ဘူးပေါ့နော်ကို့အဖွဲ့စည်းကတကယ်ရောတိုင်းပြည်နဲ့လူမျိုးအတွက်အကျိုးဖြစ်စေရလားပြည်သူတွေဒီလောက်ကြိမ်စဲနေတာကိုမသိလို့လားပေါ့နော်ဒါတွေကိုတော့တေချာလေးစဉ်းစားစေချင်တယ်အမြင်မှန်ရတဲ့တနေ့ပေါ့နော်ဒါပြည်သူနဲ့ပူးပေါင်းစေချင်တယ်ဘလို့ပဲဖြစ်ဖြစ်နေဦးတော်လိုင်းရဲ့ဒါအလွန်ကိုခရီးပေါက်နေပြီလို့ပြောလို့ရတယ်ဗျကျွန်တော်တို့ဘန်းနိုင်ကမဝေးတော့ဘူးပေါ့နော်ဒါကြောင့်တော်လိုင်းပြည်သူတွေနဲ့တော်လိုင်းရဲ့တပ်ဖွဲ့တွေအနေနဲ့ရှေ့ဆက်ကြုံတွေ့ရနိုင်တဲ့အခက်ခဲတွေကိုကြံ့ကြံ့ခံရင်ဆိုင်ကြော်လွားနိုင်ဖို့လည်းအရန်အရေးကြီးပါတယ်။တော်လည်းရေးဆိုတဲ့အတိုင်းကျွန်တော်ကလိုအပ်ချက်တွေများပါတယ်။ဒါပေမဲ့လည်းဒီအချိန်အထိရောက်လာပြီးမှတော့ကျွန်တော်တို့အားလျှော့စရာအကြောင်းမရှိဘူးပေါ့နော်။ဒီထက်ပိုပြီးစီစီလုံးလုံးနဲ့သွားကြမယ်ဆိုရင်ဒေချာပေါ့ကျွန်တော်တို့ကြော်ဖြတ်နိုင်မှာလိမ့်မယ်လို့ပဲပြောချင်ပါတယ်ခင်ဗျ။
ခုတ်ပဲပြည်သူစစ်တမ်းရင်းနှီးစကားအစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါနားဆင်ပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်တနင်္ဂနွေမှာလည်းဘယ်လိုစိတ်ဝင်စားဖွယ်ရအကြောင်းအရာတွေကိုနားဆင်ရမလဲဆိုတာစောင့်မျှော်ပေးကြပါအောင်ရှင်